နောက်ရှိမြန်မာနိုင်ငံရဲ့စံစားပါးဈေးကွက်နဲ့ပြည်ပနိုင်ငံများတို့မြန်မာစံတင်မှုရောင်းချပေးနေမှုအခြေအနေနဲ့ပြည်တွင်းစားသုံးမှုများတဲ့ပေါ်ဆန်းစံများကိုပြည်ပတို့တင်မှုရောင်းချနိုင်ရေးဆောင်ရွက်လျက်ရှိနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံစံစားပါးကုန်တယ်များအသင်းဥက္ကဋ္ဌဦးအောင်မြင့်နဲ့ဩဂုတ်လ25ရက်နေ့ကတွေ့ဆုံမိမြန်ခဲ့ပါတယ်။တရင်းပြေစုံကိုဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်ရှင်။
ခုဆိုစံကျန်းဆိုရင်နိုင်ငံတကာဈေးကွက်မှာဈေးကျပဲရှိတယ်အိန္ဒိယဒီနှစ်နှစ်လောက်စံမရောင်းမဲထားတယ်နောက်သူတို့ track ရောင်းတဲ့အချိန်မှာဈေးတွေချရောင်းတဲ့အတွက်နိုင်ငံတကာဈေးကွက်အချိန်ကြီးကျတော့ကျွန်တော်တို့ဘက်ကလည်းဒီကျဈေးတွေနဲ့လိုက်ရောင်းနိုင်အောင်စီစဉ်ပြရပါတယ်ခုဆိုရင် G2G အနေနဲ့ကျွန်တော်တို့မြန်မာနိုင်ငံစံစားပါးအသင်းချုပ်ကဘင်္ဂလားဒေ့ရှ်ကိုသွားပြီးတော့ညှိနှိုင်းနေတာတွေရှိပါတယ်တရုတ်နဲ့လည်းဒီညှိနှိုင်းမှုတွေအစီအစဉ်တွေရှိပါတယ်ဒါကြီးပုံမှန်လေးနည်းနည်းလေးထွက်ပြေးနိုင်ရင်တော့ကျွန်တော်တို့ဒီစံစည်းကွက်လေးကလည်ပတ်နိုင်တာ။နှုတ်မဆိုပြည်တွင်းမှာစံပူနေတယ်နောက်ထပ်စပက်တစ်ထပ်ထွက်မယ်ဆိုတော့ဈေးတွေအကျပဲဆိုရင်တောင်တူလဲသူ့ရဲ့စိုက်ပျိုးထုတ်လုပ်မှုဈေးကိုတွက်ချေမကန့်ရင်သူတို့လည်းပြဿနာရှိနိုင်ပါတယ်။အဲဒီအတွက်ကျွန်တော်တို့ဘက်ကတော့ဒီငွေညာပို့နိုင်ဖို့ကြိုးစားဖို့လိုပါတယ်။
မြန်မာနိုင်ငံမှာပြည်တွင်းစားသုံးမှုများတဲ့ပေါ်ဆန်းဆန်များကိုပြည်ပသို့တင်ပို့ရောင်းချနိုင်ရေးတစေရရှိအောင်ဆောင်ရွက်လျက်ရှိနေတယ်လို့သိရပါတယ်။
ပေါ်ဆန်းကိုလည်းကျွန်တော်တို့ပြည်တွင်းစားသုံးမှုအပြင်နိုင်ငံခြားပို့ဖို့လည်းလမ်းညွှန်ထားတာရှိပါ။နိုင်ငံခြားပို့ဖို့ဆိုရင်ကျွန်တော်တို့က ERD ရောရွှေဘူရောကျွန်တော်တို့ကပို့ဖို့စီစဉ်ပါတယ်။ ERD ကဒီကြားပြန်တို့ဘာလို့ဆိုလဲဒါထမင်းလဲကောင်းတယ်ဈေးနှုန်းလဲတင့်ပါတယ်။ရွှေဘူပေါ်ဆန်းကြတော့ပြည်တွင်းမှာလည်းတုံးဆွဲမှုများတယ်အော်ဈေးနှုန်းကလည်းမြင့်နေတော့ကျွန်တော်တို့ ERD ပေါ်ဆန်းတဲ့ကတော့ကျွန်တော်တို့ပို့ဖို့အစီအစဉ်ရှိတယ်။ရွှေဘူလည်းအခုတချို့ကုမ္ပဏီတွေကတော့ပို့နေပါတယ်။ဒီဘက်ရောက်မြန်မာတွေရှိပါတယ်။ဂျပန်တို့ဘာလို့ဆိုလဲမြန်မာစံစားခြင်းနဲ့ဂျပန်မှာဟိုတလောကစံဈေးနှုန်းတွေမြင့်တက်တဲ့အတွက်ပမာပြည်ကစံကိုပြန်မှားတာတွေရှိတယ်။နိုင်ငံခြားပို့ဖို့ဆိုရင်ကျွန်တော်တို့ကဈေးနှုန်းတည်ငြိမ်နေရပါမယ်ကျွန်တော်တို့ဒီတလဒီဈေးပို့နောက်တလထပ်မြင့်ပြီးတောင်းဖို့ကနည်းနည်းခက်တယ်ဈေးကွက်ကိုပုံမှန်လေးထိနိုင်အောင်2လ3လလောက်ကိုဈေးငြိမ်နေဖို့အရေးကြီးပါတယ်ခုဒီနှစ်ကတော့ဈေးငြိမ်လို့ပေါ့ပုံမှန်နှစ်တည်းဆိုရင်ဒီချိန်တွေကပေါ်ဆန်းတွေကဈေးတက်တဲ့အပိုင်းတွေရှိတယ်ခုလက်ရှိကတော့ဟိုဖြူပေါ်ဆန်းကိုကျွန်တော်ဒီကအလတ်ဆလောက်ပို့တယ်ဒီအလတ်ဆဆိုရင်ကျွန်တော်တို့ ERD ပေါ်ဆန်းအကောင်းစားနဲ့ဆိုရင်သွားညီအဲ့အတွက်ကျွန်တော်တို့ ERD ပေါ်ဆန်းကိုပို့ဖို့လည်းရှိပါတယ်ခုလက်ရှိကတော့ကျွန်တော်တို့ဂျပန်ပို့တယ်ထိုင်းပို့တယ်နောက်အမေရိကန်လည်းအရင်ကတော့ပို့တာတွေရှိပါတယ်ဒါပေမဲ့ပမာဏနေတယ်ကျွန်တော်တို့အခုပို့တဲ့အိတ်တွေကတော့အိတ်ကြီးတွေမဟုတ်ပါဘူးဓာတ်ရိုက်စားသုံးတဲ့အဆင့်ပေါ့ဒီ 5kg အသင်း kg အဲ့အိတ်လေးတွေနဲ့ပို့နေပါတယ်ပုံမှန်ဓာတ်ရိုက်ဒီဂုံတိုက်တို့ဘာလို့မှခါရဲအသင့်ဝယ်စားသုံးနိုင်အောင်ထုတ်သေးတွေနဲ့ပို့ရတဲ့အတွက်ရိတ်စကားတော့နည်းနည်းပို့ကြည့်ရယ်ကွန်တိန်နာထဲမှာအောက်ခင်းလေးတွေတင်ပြီးတော့ကျွန်တော်တို့ကဒီ forklift နဲ့ပြန်မပြီးတော့တခါတည်းတဲတာထုတ်တာလောက်ရတဲ့ဟာဆိုတော့ဒီ forklift ကားတွေရှိရယ်နောက်ဒီအောက်ကအောက်ခံကုန် pallet ဖိုးတွေကလည်းစီးများတယ်အဲ့ဒါလည်းကျွန်တော်တို့ကတော့ညှိနေပါတယ်ကျွန်တော်တို့ဒီစီးပွားကူးတန်းတို့ဘာလို့နိုင်ငံတော်ကလမ်းညွှန်တာကတော့ export ပို့တာကိုဒီ 10% လောက်ကိုပေါ်ဆန်းကိုပို့နိုင်ဖို့ပေါ့အနေပြီးတော့ရေစင်း1တို့ရေစင်း2တို့ဆိုပြီးပေါ်ဆန်းစိုက်နေတာရှိပါတယ်အဲ့ဘက်တွေစိုက်နေတော့ထပ်ထွက်လာမဲ့စံနေနဲ့ဆိုရင်ကျွန်တော်တို့ပြည်တွင်းမှာလုံလောက်နေတော့ export ပို့နိုင်ဖို့ကျွန်တော်တို့ဘက်ကလည်းကြိုးစားပြရပါတယ်ဒါမှစိုက်တဲ့လူလည်းအကျိုးရှိမယ်ပြည်တွင်းစားတုံးမှုတဲ့ပိုရှင်တဲ့စံကိုလည်းနိုင်ငံခြားပို့နိုင်ရင်နိုင်ငံခြားငွေလည်းရရှိပါဖြစ်တဲ့အတွက်ဒါကောင်းမွန်တဲ့အစီအစဉ်လေးပါ
တောင်သူများစီးပွားရေးအတွက်ခြေကိုက်တဲ့စပားစင်းလုံးရရှိစေရန်အတွက်ပို့ကုန်တွင်းမြစ်တင်ပို့နိုင်ရေးသွေးအားစုကုန်ကြမ်းစည်များလျှော့ချနိုင်ရေးအထွတ်နှုန်းတိုးတက်စေရေးစားတဲ့နီလန်ပေါင်းစုံပြည့်ပူပေါင်းဆောင်ရွက်နိုင်ရေးတို့ကိုလည်းတာဝန်ရှိသူများမှဆွေးနွေးဆောင်ရွက်လျက်ရှိနေတယ်လို့သိရှိခဲ့ရပါတယ်